အခုလိုမျိုးရခိုင်ပြည်နယ်တွေကမတည်မငြိမ်ဖြစ်နေတဲ့အခြေအနေတွေကြောင့်မောင်တော်မြို့နယ်အလဲတန်းကျော်ကျေးရွာသားတွေဘင်္ဂလားနယ်စပ်ကိုလှေစီးထွက်ပြေးခဲ့တာမှာဒီနေ့ဩဂုတ်လမနေ့အစောပိုင်းမှာလှေမှောက်လို့လူ20ထက်မနည်းသေဆုံးသွားတဲ့အကြောင်းကိုတော့ထိုင်းအခြေစိုက်ဗီဒီယိုသတင်းတောက်မအေးအေးမာကစုံစမ်းတင်ပြထားပါရရှင်
။ရခိုင်ပြည်နယ်တွင်းမှာဩဂုတ်လ25ရက်နေ့ကစပြီးနေကြားတောက်ကင်းစခန်းတွေတိုက်ခိုက်ခံရပြီးတဲ့နောက်မှာတော့တပ်ဖြတ်မှုတွေပြစ်ခတ်မှုတွေမီးရှို့ဖျက်ဆီးမှုတွေစက်တိုက်ဖြစ်လာပါတယ်ဒီအတွက်နှစ်ဖက်အတိုင်းဝိုင်းကလူလူတွေအားလုံးဟာစိုးရိမ်မှုတွေနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးခိုလုံကြတာတွေရခိုင်ပြည်နယ်အတွင်းကဖုန်တော်ကြီးကျောင်းတွေကိုထွက်ပြေးခိုလုံကြတာတွေလည်းရှိနေတာပါဩဂုတ်လ31ရက်နေ့မနက်2နာရီ3နာရီအချိန်မှာပဲအလဲတန်ကျော်ရွာကရွာသားတွေဟာထွက်ပြေးရင်းနဲ့ဘင်္ဂလားနယ်စပ်မှာလှေမောက်လို့လူသေဆုံးမှုတွေဖြစ်လာရကြောင်း Burmese Rohingya Association in ThailandBRAD အဖွဲ့ရဲ့ဥက္ကဋ္ဌဦးမောင်ကျော်နုကပြောပါတယ်
။ကုန်းလေးစင်းထွက်တော့တဲ့နေရာမှာလေနေစင်းမောက်သွားတယ်။အဲကစင်းမှာဆိုလို့ရှိရင်ဒီမိသားစုတစ်ခုရဲ့ကနေပြီးတော့5ရောက်လောက်ဟိုအသက်ဆုံးသွားတယ်နော်။နေစင်းတလုံးမှာလူ20ကျော်လောက်အသက်ရှင်တယ်သူတို့ကိစ္စလို့ရတယ်ပေါ့။အဲ့ဒါဖြစ်တာကစီမပြူကျွန်းအလေးတင်ကောင်းရဲ့ဟိုဘမောင်တော်ရဲ့စင်ချင်းပေါ့ပေါ့လေ။အဲ့တော့လူ20ကျော်လောက်ကိုသူတို့နေပြီးတော့ကိတ်တင်တယ်။နေစင်းတဲ့ယောက်ကိုအလောင်းတွေ့တယ်အဲ့ဒီမှာများသောအားဖြင့်အမျိုးသမီးနဲ့ကလေးတွေပဲအမျိုးသမီးစီရောက်လို့ဆုံးသွားတယ်ပြီးတော့ကလေးကိုရောလာမသိဆုံးသွားတယ်တန်တာတွေကယောက်ျားလေးတွေပေါ့အလေးတင်ကြောင်ကတွေ့တဲ့နေတွေပါ
ချို့လေတွေကတော့ဘင်္ဂလားနယ်ခြားဆောင်တက်ကဖမ်းပြီးတော့ပြန်လွှတ်တာမျိုးတွေလုပ်နေတယ်လို့လဲဆိုပါတယ
်အဲ့ဒီညမှာပဲနောက်တက်လေ3စီးလောက်ကနေပြီးတော့ပစ်စင်ကြတယ်ပေါ့လေအဲ့ဒီကတက်လာတဲ့ပစ်စင်ကြတွေကိုကြတော့သူတို့နေပတ်ဆောင်ခေါ်တဲ့အဲ့ဒီ BGP လာမသိဘင်္ဂလားခေါင်းလေးဘလို့ခေါ်လို့မသိအာသူတို့ကဖန်လေဖန်ပြီးတော့သူတို့ကပြန်ပူဖို့တော့ချိုးသွားတယ်။ဒါပေမဲ့သူတို့ငိုယူပြီးတော့ပြောတာကကျွန်တော်တို့ပြန်ပူမယ်ဆက်ကျွန်တော်တို့ဟိုဘက်ရောက်သွားရင်ဟိုမှာအတင်းဆောင်နေတဲ့ဘမအခန့်ကျဲဘက်မှာနေကြဆောင်နေရဆွန်ရောက်လူတွေကကျွန်တော်တို့တက်ချင်မယ်။အဲ့တော့ကျွန်တော်ပြန်ပူနေတက်ချင်ဒီမှာတက်လာရဲ့လူငိုယူပြီးတော့ပြောတော့သူတို့ချစ်ချင်တာတော့ကိုလုံးကပဲလေ
။အခုဆိုရင်နတ်မြစ်ကိုဖျက်ပြီးဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးလာတဲ့ရိုဟင်ဂျာ 18,400 ခန့်ရှိနေပြီလို့လည်းကုလသမဂ္ဂဘက်ကခန့်မှန်းပြောဆိုထားပါတယ်။ဦးမောင်ကျော်နုကတော့ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုဤအမျိုးမျိုးနဲ့ထွက်ပြေးတိမ်းရှောင်လာတဲ့သူတွေဆက်ပြီးတော့တိုးလာနေကြောင်းပြောပြပါတယ်
။ရခိုင်ပြည်မောင်တော်မြောက်ပိုင်းကျတော့ရွာလွန်ကျုဘင်္ဂလားမှာလာပြီးတော့ဟိုကုလန္ဒါရရှိတယ်။အခုလူပေါင်း3000နီးပါးလို့ရှိပြီ။အားလုံးကိုကျွန်တော်ကြည့်လိုက်မယ်ဆိုလို့ရှိရင်အလေးပြကျော်ကျတော့အဲ့ဒီဟိုဘက်ဒီတောင်ပဆုံးကြတော့ဗမာနေပြည်ရှိတော့ရေတက်ကရေတက်ရှိတော့လူတော့တွက်လို့မရဘူးဘင်္ဂလားဒေ့ရှ်ကိုလာရှင်ပြင်းနဲ့လာလို့မရဘူးအဲ့တော့သူတို့ကတော့တောစစ်တောင်တွေဝင်သွားတယ်ပေါ့ဗျာအိန္ဒိယဘာမီရှုကတော့ဒီတော့မျက်စိရှိမှလူတွေလောင်စာပြည်တဲ့ဆုံးသွားတာလည်းမြင်တယ်သူကလေးတွေပါတော့မှတော့ပေါ့ဗျာလေလီပြီးတော့တက်တာတွေပါတွေ့တဲ့အခါကျတော့လူတွေကရွာဆုံးပြီးတော့တွက်တော်လူတွေရှိတယ်ပေါ့ဗျာတောတွေဝင်တာနောက်ပြီးတော့ရားတွေနဲ့တက်လာတာအဲ့လိုပေါ့ပလေးတွေနောက်ပြီးတော့ဗာလဲစစ်တပ်တွေရှိနေတော့ရှိနေတော့လူတွေလည်းသိပြီးတော့မတည့်ရဘူးတချို့လူတွေကတော့အဲ့ဒီနေကြီးပေါ့ဗျာရခိုင်နယ်ဟိုကဘင်္ဂလားဒေ့ရှ်မှာရှိတဲ့နေကြီးကိုဒီတိုင်းပြည်ရေးတဲ့မှာစကွန်စင်းပြီးတော့အဲ့ဒီမှာရေကူးပြီးတော့လာတဲ့လူတွေရှိတယ
်ပြီးခဲ့တဲ့နှစ်တည်းကလေးကရခိုင်ပြည်နယ်တွေကခပြေးတိတ်ဆောင်လာသူတွေဟာလီမောက်တေဆုံးမှုတွေရှိတယ်လို့ဒီနှစ်ထဲမှာတော့နှစ်ဖက်အတိုင်းဝိုင်းတွင်ပဋိပက္ခတွေဖြစ်ပွားနေချိန်မှာလီမောက်ပြီးအများဆုံးတေဆုံးမှုဖြစ်လာတာပါမြန်မာအစိုးရဘက်ကတော့အစမ်းဖက်တိုက်ခိုက်သူတွေကိုနှိမ်နှင်းမှုတွေလုပ်နေတဲ့အကြောင်းအစိုးရတည်းရဲ့လက်ချက်ကြောင့်တည်ဆုံးကြရသူများရှိတယ်ဆိုပြီးသတင်းစက်တိုက်ထုတ်ပြန်နေပါတယ်။ဒါပေမဲ့နိုင်ငံတကာကတော့အစမ်းဖက်တိုက်ခိုက်မှုတွေဖြစ်ပွားပြီးရခိုင်ပြည်နယ်အတွင်းမှာတော့ရာကနန်းရှိတဲ့အရက်သားတွေထိခိုက်တည်ဆုံးမှုတွေအတွက်စိုးရိမ်ရတဲ့အကြောင်းသတင်းတွေလည်းထုတ်ပြန်နေပါတယ်။မြန်မာနိုင်ငံရခိုင်ပြည်နယ်အတွင်းကရိုဟင်ဂျာမွတ်စလင်တွေကိုကယ်တင်ဖို့ဆိုပြီးမနေ့ကတော့ယာနဲ့ချီရှိတဲ့မွတ်စလင်ဘာသာဝင်တွေဟာမလေးရှားနိုင်ငံကွာလာလမ်ပူမြို့မှာရှိတဲ့မြန်မာတန်ယုံကိုဆန္ဒပြကြတာတွေဖြစ်လာပါတယ်။မြန်မာပြည်ကရခိုင်ပြည်နယ်အရေးနဲ့ပတ်သက်လို့ကုလသမဂ္ဂလုံခြုံရေးကောင်စီမှအရေးပေါ်တကားပိတ်ဆွေးနွေးပွဲပြုလုပ်ခဲ့ပြီးတဲ့နောက်မှာတော့ရခိုင်ပြည်နယ်အတွင်းကတင်းမာမှုတွေရောကြောင့်အဖြေရှာဖို့အတွက်ကုလသမဂ္ဂကတော့တိုက်တွန်းထားပါတယ်ရှင်။